ကရင်ပြည်နယ်ကKNU ကရင်မျိုးသားအစည်းအရုံးကျမလာ6ထိန်းချုပ်နယ်မြေတဲကတိုင်းစိတ်ကြီးကော်ပိုရိတ်ဂျုံတို့စားတဲ့နေရာ9ခုလောက်မှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNL PD ရဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေတင်းထန်ခဲ့ပါတယ်စစ်တပ်ဘက်ကလည်းလူတောင်းကနေတိုက်ခိုက်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ်
29ရက်နေ့ကနေစပြီးတော့ကျွန်တော်ဝင်းကနေလေးသကောနိုင်ကြရင်စိတ်ကြီးပေါ့ကရက်စတဲ့အောင်မရဆုံးပေါ့နော်ကျွန်တော်အောက်တမအချောင်းလေးကိုပုံထဲမှာတက်ပွဲပို့ဆောင်မှုခုနှစ်နေရာဖြစ်တယ်။အဲ့တော့သူတို့အဲ့အားရင်း35နဲ့တော့အချင်းချင်းကကားပေါ့နော်အဲ့တော့အချစ်ကိုပြရအောင်။အနေကြောင့်တက်ခဲမှုတွေနေကြောင့်တက်ခဲမှုတွေလာပေါ့အချစ်တဲ့ချိန်မှာကျွန်တော်တို့ COVID မှာသူတို့ကြည့်တယ်လက်လက်ကြီးနဲ့အော်ရန်တမ်းစားစားပြတာရပ်ပတ်တဲ့စစ်ခတ်တာအပြည့်စက်ခဲ့တဲ့မှာကွန်ကရစ်က9ရောက်ဆုံးဆက်ချင်တော့တန်ရရအသူတို့ဘက်ကလည်းကျွန်တော်တို့ကတော့ငဲ့ဟိုသူတို့စစ်တပ်ရှိတဲ့နေရာတွေကိုဆုံးလက်စစ်တင်ခဲ့တယ်မှာသူတို့ဘက်ကစစ်တပ်ရှိဆုံးမှုများတယ
်အခုလိုမျိုးနှစ်ဖက်စစ်ခတ်တိုက်ခိုက်မှုတွေကြောင့်ရောစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပါစစ်ပြေးဒုက္ခတွေပြီးပုံများလာနေတယ်ဆိုပြီးတင်းရင်းရင်းအထောက်အပံ့ပြုကွန်ရဲ့
ကေတီအက်ဆန်ကပြောရေးဆိုခွင့်ရှိသူစောလာကပေါ်ကအခုလိုပြောပါတယ်။ကေတီကလေးရောင်းပေါ်တော့အခုဆိုရင်လေးရောင်းနဲ့ဆက်တွဲကအဖြစ်ဥပ္ပဒေတုံးလို့မရဘူး။ပုံမှန်လေးရောင်းရှိတယ်။အခုကော်ပိုရိတ်မှာဆိုကျွန်တော်တို့ကော်ပိုရိတ်နဲ့ဆိုင်ရှိမှလာတောင်းချောက်ပဲပေါ့နော်။အခုဒီလေးကမ်းရေးတက်တာရှိပြီပေါ့။အဲ့တော့ကျွန်တော်တို့ဒီတမငါးမှာကကျွန်တော်လာပြတာဆိုတော့လက်နေကြီးပြတာဆိုတော့ဒီကအမျိုးနဲ့လည်းလောက်နေတဲ့ဟာမျိုးဖြစ်နေလို့ကြောက်မလို့ဒုက္ခတွေကလည်းကျိုးလာတယ်နော်။ဟိုကျွန်တော်တို့ဒီတမထောက်ပေါ့နော်။အခုကော်ပိုရိတ်နဲ့ဟိုဆိုင်ရှိသူတွေကတော်လေးများတယ်ဒီတော့ရှင်းနေပါတော့
အခုဆိုရင်ဖျားသောသူဒေတာမှာ KNU ရဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကချင်းချုံမှုကိုပုံများလာနေတယ်လို့ဖျားသောသူမျိုးကစစ်ကောင်စီရဲ့ဌာနဆိုင်ရာရုံးတွေအုပ်ချုပ်ရေးအဖွဲ့တွေမရှိတဲ့လောက်ဖြစ်လာပါတယ်။ဒါပေမဲ့စစ်ကောင်စီရဲ့တပ်တွေကလည်းအဝေးကနေမြို့ထဲကိုလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တယ်ဆိုပြီးဒေတာကလည်းပြောပါတယ်။ဒါကြောင့်မြို့ပေါ်မှာမနေရတဲ့သူတွေလည်းဒေးလူရာကိုတိမ်းရှောင်နေကြရပါတယ်ရှင်။